ကိုကန့်တက်ထိန်းထားတဲ့လာရှုပ်ကိုစစ်ကောင်စီကထပ်ပုံကျဲတက်ခိုက်တာကိုကိုစီတီပြောကြားခဲ့တာပါအခုတော့စခိုင်ဘက်ကစစ်ဌာနချုပ်ကြီးရှီယာအမ်မြို့ထိတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေပါစခိုင်ပြည်နယ်ကဒီအမ်မြို့နယ်မှာ AR ခတ်တက်တော်ကမြို့ပေါ်ထိထိုးစစ်ဆင်တိုက်ခိုက်လာနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အမ်ဒေသခံတွေကပြောပါတယ်တိုက်ပွဲပြင်းထန်နေတဲ့အမ်မြို့ပေါ်မှာစစ်နိုင်ခါတွေတက်လက်နေတာကြောင့်မြို့ကန်တွေအခက်ကြုံနေရပါတယ်ဒါ့အပြင်မောင်းတော်ကွာဘက်မှာလည်းစစ်ကောင်စီနဲ့အေးကြတိုက်ပွဲတွေကဆက်ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုဝင်းခံမောင်ပြပြပေးပါအောင်ခင်ဗျာ
။စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်ကအမ်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေးကြတိုက်ပွဲတွေပြင်းထန်နေတာပါ။အောက်တိုဘာ23ရက်နေ့ဒီကနေ့မှာတော့အမ်းမြို့ပေါ်ကစစ်ကောင်စီစာဖတ်တပ်ကိုအေးအာရခတပ်တော်ဘက်ကဝေရောက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့မြို့ကန်တို့ကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမ်းမြို့ဒီနေ့အရှင်တွေကတော့ဒီနေ့မနေ့မှာ6နိုင်ထိုးတယ်ကနေပြီးတော့အဲ့မှာဟိုတိုးဖက်ကအဖွဲ့တွေကအဲ့ဆာယာဖတ်တပ်ကိုဝန်းဟိုတိုက်တာပေါ့နော်တိုက်တဲ့အချိန်မှာအဲ့မှာဟိုအပြန်လာပြေးကြတာပေါ့ပြေးတဲ့အခါအဲ့မှာ6နိုင်ထိုးကလေးရတယ်နေပြီးခဏ9နိုင်ခွဲလောက်မှမှသူတို့ပြေးခါရရသွားကြတယ်သူတို့ကဆာယာဖတ်ရုပ်ကသူတို့ဆာယာဖတ်ဥမာနေပြီးတော့သူတို့ဟိုအဲအားလေးတိုက်မရှိတဲ့ကောင်ကြသူတို့တုံးခွန်တုံးနေနေပြီးတော့တုံးခွန်တုံးတိုင်းရင်အဲ့ဆာယာဖတ်တိုင်းရင်နှစ်ဖွဲ့ပေါင်းပြီးတော့မှအဲ့မှာသူတို့ခံဆက်အနေထားလို့နဲ့ဟိုခံနေကြတာပေါ့နော
်ဒါအပြင်နှစ်ဖက်တက်တွေကြာလက်နက်ကြီးတွေနဲ့အပြန်အလှန်ပြစ်ခတ်နေကြတာကြောင့်မျိုးပေါ်ရက်ကွက်တင်တဲ့လမ်းမတွေပေါ်မှာလက်နက်ကြီးကြားရောက်ပောက်ကွဲသလိုလေကြောင်းကနေလည်းတိုက်ခိုက်နေတယ်လို့အမ်းမြိုကန်ကဆက်ပြောပါတယ
်ဟုတ်ကဲ့လက်နက်ကြီးတွေကတော့ဗျာဟောအပေါ်ကနေသူတို့လေနဲ့ဝေးတယ်ပြီးတော့ဟိုတက်ကလမ်းပြစ်တယ်ဒီတက်ကလမ်းပြစ်တယ်အဲ့လိုတက်တွေကတော့လမ်းလမ်းပြစ်လို့ပြစ်နေကြရဲ့ဗျာ
အမ်းမြိုနယ်တွင်းကစစ်ကောင်စီတပ်စခန်းတွေနဲ့ဗျူဟာကုန်းတွေကိုအာရကတပ်တော်အေအေဘက်ကပြီးခဲ့တဲ့ဧပြီလကလေးကစတင်တိုက်ခိုက်နေတာဖြစ်ပြီးတပ်စခန်းတော်များများကိုလည်းသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာတော့အမ်းမြိုပေါ်မှာနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအပါဝင်ခမာယ303ခမာယ302ခမာယ301 GEB အမြောက်တပ်နဲ့စာရဖတ်တပ်တို့ရှိနေသေးတာပါလက်ရှိမှာတော့အေဘကခမာယ303နဲ့စာရဖတ်တပ်တို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးနပခဌာနချုပ်နဲ့တခြားတပ်စခန်းတွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါစစ်ကောင်စီဘက်ကတော့အမ်းမြို့နယ်မှာဆေးဘင်းကားတွေနဲ့ဆေးရဖြစ်တင်းတာတွေတွေ့နေရတယ်လို့ပြောကန်တို့ကပြောပါတယ်
ဟိုကျွန်တော်တို့ဗမာပြည်ကနေပြီးတော့ဟိုအဲ့ဒါလေကီတူဆေဆုံးလာအဲ့နှစ်နှစ်အာမခံဆိုတဲ့အဲ့လိုစက်သားတွေဟိုသူတို့ဆွေးခန်းထားတဲ့ဟာလေးတွေလေအဲ့ဒါမျိုးတွေကိုလည်းသူတို့ဒီကျွန်တော်တို့ရခိုင်ပြည်ဒီအမ်းမြို့ကိုလည်းသူတို့အဲ့လိုအင်အားတွေဖြည့်ထားတာရှိတယ်ခင်ဗျအဲ့သူတို့လည်းလေသူတို့လာတာတော့သူကားနဲ့လာတာတော့ကားနဲ့လာတော့သူတို့ယူမပေါင်းကမလားသူဟာအရဝနဲ့အရဝတွေနဲ့သူတို့ saving ကောင်းနဲ့ပြီးတော့လက်ရှိအပြည့်လာပေါ်တယ်ပြီးတော့ now ပေါ်သူတို့ star ကောင်းတွေရတယ်ပြီးတော့ဟိုချေကလဲနဲ့အပြည့်နဲ့နောက်ကလဲနဲ့အပြည့်နဲ့အဲ့လိုလမ်းကြောင်းလုံချွဲတယ်ယူပြီးတော့မှပယ်လာပေးတယ်ခင်ဗျာ
ခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့ပေါ်မှာဘေးလူရာကိုထွက်ပြေးတိမ်းချဖို့ခက်ခဲနေတဲ့ဒေသခံတော်များများရှိနေသေးပြီးစားနပ်ရိက္ခာခက်ခဲတွေနဲ့ရှင်းဆိုင်နေရတယ်လို့သူကဆက်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့အချိန်တွေကတော့ခင်ဗျာဘာဟိုကျွန်တော်တို့ဒီအမျိုးပေါ်မှာစားနေရတာအရှင်တွေကဆိုရင်ဟိုအခုဆိုကျွန်တော်တို့ပိုဆမ်းမွေးတကြီးကိုတကောင်းလုံးနဲ့ဝင်စားနေရပါတယ်ခင်ဗျာဟိုဒီရိုးရိုးဆာဟိုအရင်တော့ရောင်းတဲ့တကြီးကို4000က5000တာအဲ့လိုဆာမျိုးတွေတော့မရှိတော့ဘူးခင်ဗျာဒါနဲ့ဟိုဒီလက်ရှိအခုကျွန်တော်တို့မျိုးပေါ်မှာရှိတဲ့လူကဘေးကဒီဆိုးရလေးတွေကပြေးလာကြတဲ့အဲ့ဆက်ပြီးဆောင်ပြီးအနေနဲ့ကောစားနေရခါနဲ့ပတ်သက်လို့အဲ့ဆန်တစ်ခုကတော်တော်လေးကိုတောက်ခါကြနေကြပါလေခင်ဗျာဝေစာပိတ်ဆံရှိတဲ့မဲ့လေဟိုဆန်ကရောင်းဖို့မရှိကြတာ
တဆက်ထဲမှာပဲရခိုင်ပြည်နယ်ကွာနဲ့မောင်းတော်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒါ့အပြင်တောင်ကုန်းမြို့အနီးဝန်းကျင်မှာလည်းရန်ဖန်ရံကထိတွေ့တိုက်ပွဲဖြစ်ပွားနေတယ်လို့အေအေကထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကစစ်သည်မော်တွေဘော်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာလေကြောင်းကနေဘုံကျဲတိုက်ခိုက်နေလို့ရခိုင်ပြည်နယ်တွင်သာမကဘင်္ဂလားဒေ့ရှ်ရခိုင်နယ်စပ်နှစ်ဖက်မှာနေထိုင်တဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်ဆိုတာအာရခတပ်တော်အေအေကအောက်တိုဘာ22ရက်နေ့နေ့စွဲနဲ့စီးရီးသတင်းထုတ်ပြန်ထားပါတယ်။မောင်းနှောမြို့နယ်မှာလည်းစစ်ကောင်စီနဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီတင်နန်းပေးထားပြီးလက်နက်တပ်ဆင်ပေးထားတဲ့မွတ်စလင်လက်နက်ကိုင်အာဆာ RSO ARA အဖွဲ့တွေနဲ့အာရခတပ်တော် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဂျမ်ဖတ်မွတ်စလင်လက်နက်ကိုင်တပ်တွေနဲ့ NLA ဟာနေဆက်တချောက်မှာနေထိုင်ကြတဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်း AA ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။